ဒေသတွင်းစီးရီးတင်းမာမှုတွေကြောင့်ဥယင်စွန့်ခွာတပီးနေကြရတဲ့စစ်ပီးရှောင်းဒုက္ခတဲ့ပြည်သူတွေစစ်ဆောင်စခန်းတွေထဲခိုးလုံနေရတာနှစ်ကြာလာတာနဲ့အမျှအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားမှာဒုက္ခတဲ့စခန်းတွေမှာဆက်နေလိုသေးတယ်လို့နိုင်ငံခေါင်းဆောင်တွေရဲ့ဒုက္ခတွေအပေါ်သုံးသပ်ပြောဆိုချက်တွေဟာတောင်းဝန်မဲ့ရာလူသားချင်းမဆာရာရောက်လုံးတယ်လို့ဒုက္ခတွေကိုကူညီပေးနေသူတွေကဝေဖန်လိုက်ပါတယ်နိုင်ငံကအကူအညီတွေလိုအပ်နေချင်းတက်မတော်ကကွေးဦးစီးချုပ်နဲ့နိုင်ငံကချက်ချင်းဒီ ICRC ဥက္ကဋ္ဌတို့တွေ့ဆုံချိန်မှာလူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ပြောဆိုချက်ပေါ်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်မတ်စလမွန်ကတင်ပြထားပါတယ်
ပြည်ထောင်မေလာ12ရက်နေ့ကတက်မတော်ကကွေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ ICRC နိုင်ငံကချက်ချင်းဒီအဖွဲ့ဥက္ကဋ္ဌတို့နေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့အချိန် ICRC ရဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအမှန်တကယ်လိုအပ်နေတဲ့သူတွေကိုပေးစီလိုကြောင်းဒုက္ခသည်တွေကမရဘဲတောင်းကျမ်းသူတွေထံကနေပြန်ပြီးရယူနေရကြောင်းဒုက္ခသည်အမိခံစခန်းတွေဖွင့်လှစ်ထားတာဒေသခံပြည်သူတွေကိုလူသားတိုင်းချင်းနဲ့ကာကွယ်ယူထားတာဒုက္ခသည်တွေအတွက်အကူအညီထောက်ပံ့ရဖို့မလိုအပ်သေး IDP ကနေဖွင့်လှစ်ထားတာတစ်ဖက်မှာလည်းတချို့ဒုက္ခသည်တွေကအကြောင်းမျိုးနဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးနေထိုင်လိုတာကြောင့် IDP ကိစ္စရပ်တွေကိုမှန်ကန်စွာချိန်ဆပြီးကြိုင်တွယ်ဖြေရှင်းမှုလိုအပ်နေတယ်ဆိုပြီးသတင်းထုတ်ပြန်ထားတာပါဒီလိုမျိုးစစ်ပေးစစ်ဆောင်စခန်းတွေမှာနေထိုင်ရသူတွေနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေပေါ်မှာဒုက္ခသည်ရေကူညီဆောင်ရွက်ပေးနေသူတွေကတော့လက်မခံပါဘူးဒါဟာလက်နက်ကင်ပြိပခါကြောင့်အသက်ဘေးလွတ်ရာကိုအိုးအိမ်ဆွထွက်ပြေးနေရတဲ့စစ်ပေးဒုက္ခသည်တွေအပေါ်လူသားချင်းစာနာမှုကိနေရရောက်လို့နဲ့လို့ကချင်ငင်းရဲကိုရက်ကကချင်အမျိုးသမီးတူဖြစ်တဲ့မမေစပယ်ချူကပြောပါတယ
်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုပေါ့လေ international humanitarian law အရာတွေကြီးနေလေဆိုဆိုပေါ့လက်နက်ကင်ထားတဲ့အမျိုးသမီးတွေကလေးတွေတက်ကြီးတွေဦးလေ IDP စခန်းတွေထဲမှာအများကြီးပဲရှိတယ်အဲ့လိုကလေးတွေရဲ့ပညာရေးပေါ့နော်စာမကြီးလူမှုရေးအဆက်သက်ကပေါ့ဆန္ဒထောက်ထားမှုရှိတယ်နဲ့အကူအညီတွေကိုဖျက်ဆောက်ထားတာနည်းပယ်ထားတာမရရှိအောင်လုပ်တာတွေဟာစာမဖြစ်တဲ့အရာမလုပ်စတဲ့အရာပေါ့နော်အပီပီဆိုင်ရာမျိုးတခင်ထိုင်ဆန္ဒထောက်ထားမှုဆိုင်ရာဥပဒေတွေကိုပြည်ပြည်ရှိလိုက်တာပဲမျက်ကွယ်ပြုပါပဲပေါ့
နှစ်ချီကြာမြင့်လာပြီဖြစ်တဲ့စီးရဲတင်မာမှုတွေကြာဒုက္ခတွေစခန်းတွေမှာနေထိုင်နေရစေပြည်သူတွေမှာဒေသရေးတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးစစ်မှန်တဲ့ညီညာရေးနဲ့နေရရင်ပြန်ရေးကိုပဲအဓိကလိုလားနေကြတယ်လို့လည်းမမေစပယ်ဖြူကပြောပါတယ
်ဒီဒုက္ခတွေစခန်းနဲ့ရောက်နေရတဲ့ဒုက္ခတွေပြည်သူတွေဟာဒီစစ်ပွဲတွေစိတ်ပခါတွေသူတို့ခံပြရမဟုတ်ဘူးလေလာမယ့်ကျွန်း6ရက်နေ့ဆိုရင်လည်းဒီမှာသူတို့ဒုက္ခတွေစခန်းမှာနေနေရတာ6နှစ်ပြည့်ပြီဒုက္ခတွေစခန်းတွေထဲမှာ6နှစ်နေပါလားမင်းများရဲ့ဒီဝါသိန်းကျော်ဟာသူတို့မှာဒါအဖြစ်ရှိလို့ပေါ့နော်ဒီသားတယောက်ရဲ့အခွင့်အရေးကိုသူတို့ကငင်းပယ်ခံရရလားပေါ့ NCA ထိုးပါတဲ့လူတွေကိုအကူအညီပေးမယ်ဆိုတာအဲ့ဒါလေကျမကတော့လုံးဝပြောင်းမတတ်မှုရှိလို့ထင်တယ်ဘာလို့လဲဆိုတော့ NCA ထိုးခြင်းထိုးခြင်းကိုဆုံးဖြတ်ခွင့်သူတို့လည်းထင်မှရှိ
တယ်ဆရာဆိုရတာဝန်ရှိသူတွေအနေနဲ့ဆစ်ဆောက်ဒုက္ခတွေစခန်းတွေမှာနှိမ့်ရှူခိုလုံနေရတဲ့စစ်ဘေးဒုက္ခတွေအတွက်မိမိတို့ရဲ့နေရက်ကိုမပြတ်နိုင်ကြသေးခင်သူတို့အတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လူနေမှုဘဝအတွက်အလုတ်ကိုင်းဖန်တီးပေးနိုင်မှုလက်မှုဆက်မှုပညာရည်တွေတင်ကြားပေးတဲ့ဒီစစ်ဘေးဆောင်ကလေးငယ်တွေအတွက်ပညာရည်မလိဟင်းရအောင်ဆောင်ရွက်ပေးထားတဲ့နဲ့ဆိုတာကိုလည်းဆစ်ဆောက်စခန်းတွေကိုလိုက်လံကူညီပေးနေတဲ့မြန်မာလူမှုမဟာမိတ်အဖွဲ့ရှမ်းပြည်ရဲ့တာဝန်ခံကိုမိုးကလည်းအကြံပြုပါတယ
်ဆစ်ဆောက်စခန်းတွေမှာအများဆုံးလိုအပ်တာကတော့ဘက်တစ်ကတော့အစားအသောက်တွေအဓိကလိုတယ်နံပါတ်1ကတော့ရာသီဥတုနဲ့ပတ်သက်တာတဲ့အချိန်မှာမိုးရင်းဆိုမိုးရင်းလိုက်ဆောင်းရင်းဆိုလည်းဆောင်းရင်းလိုက်လိုအပ်ချက်တွေရှိပါတယ်ဗျာနောက်တစ်ခုကတော့ဒီစစ်ပွဲတွေကလည်းရေရှည်ဖြစ်နေတဲ့အခါမှာအဲ့ဒီလူတွေရဲ့လူနေမှုဘဝတွေအလုတ်ကင်ခွင်လန်းတွေကခံပြီးပေးနိုင်မှုဆိုတာလည်းတော်တော်ခက်ခဲလာတယ်သူတို့နောက်တစ်ချိန်မှာစစ်ပွဲတွေများပြီးသွားလို့သူတို့အိမ်ယာတွေပြန်ရမယ်ဆိုလို့ရှိရင်ဒီအိမ်ခံမြေတွေမှာကလည်းပြန်လည်တည်ဆောက်မယ့်ကိစ္စတွေရှိတယ်ဗျာအဲ့ဒီအချိန်မှာလည်းသူတို့ရဲ့တမွေးဝမ်းကြောင်းတွေအတွက်လိုအပ်မယ်ဆိုတော့ဒီအချိန်မှာစစ်ဆောင်စခန်းတွေမှာအဖြစ်နိုင်လို့ရှိရင်လက်မှုပညာတွေနဲ့ပတ်သက်ပြီးတော့မှအတတ်နိုင်ဆုံးသင်ပေးခဲ့မယ်ဆိုလို့ရှိရင်ဒီအမျိုးသမီးဘဝတွေနဲ့ကလေးဘဝတွေနဲ့တတိယဘဝတွေရဲ့လုံခြုံမှုတွေကကျွန်တော်တို့ရမှာပါဗျာကလေးငယ်တွေအတွက်ကိုကျွန်တော်တို့စစ်ဆောင်စခန်းတွေမှာအဓိကတော့နိုင်ငံတော်အစိုးရအနေနဲ့အတိအမှတ်ပြုတဲ့စာတင်ကြောင်းတွေကျွန်တော်တို့ခွင့်လွှင့်ခွင့်ပေးဖို့အတွက်လိုအပ်ပါတယ်ဘာဖြစ်လို့လဲဆိုတော့သူအတန်းတရားနဲ့သူတကယ်လို့စစ်ဘေးကြောင့်စမ်းနေစစ်ပွဲတွေပြီးသွားလို့နောက်တစ်ချိန်မှာရုပ်ပြတွေမှာမူလနေရက်တွေရောက်တဲ့ချိန်မှာအတန်းတရားတွေဟာစဉ်ဆက်မပြတ်တင်နိုင်ဖို့အတွက်ဒါတွေကလည်းအရေးကြီးပါတယ်ဗျာ
ဒုက္ခသည်စခန်းတွေမှာစားတောက်နေထိုင်ရေးအခက်အခဲအများဖြစ်နေကြလို့နိုင်ငံတကာကူညီပေးရအဖွဲ့တွေရဲ့လူသားချင်းစာနာမှုအကူအညီတွေဟာအရေးပေါ်လိုအပ်နေစေဖြစ်ပြီးလုံခြုံရေးအကြောင်းပြတားမြစ်ရှင်ခံရတဲ့ပြည်ရင်းပြည်ပအထူးရှင်တွေရဲ့ကူညီထောက်ပံ့မှုတွေကလည်းအကန့်အသတ်မရှိပေးပို့နိုင်အောင်သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဆောင်ရွက်ပေးတဲ့လို့မမေစပယ်ဖြူကပြောပါတယ်သတင်းထုတ်ပြန်ချက်ထဲမှာတော့ ICRC ဥက္ကဋ္ဌဘက်ကမြန်မာနိုင်ငံတွင်ပြည်ပခန့်တင်းမာနေတဲ့နေရာတွေတွားရောက်ခွင့်ပြုဖို့ဆွေးနွေးတင်ပြခဲ့ပြီးတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကတော့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်ပခန့်ဖြစ်နေတာဟာနိုင်ငံရေးနောက်ွယ်မှာရှုပ်ထွေးမှုတွေရှိနေလို့သက်ဆိုင်ရာဒေသနာတာဝန်ရှိသူတွေဒါရက် ဒီကနေ့ထားရှိရတဲ့ပတ်သက်ပြီးဒေသတွေမှာလူမှုဘဝဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ပေးခြင်းကသာအကောင်းဆုံးဖြစ်တယ်ဆိုတာကိုဆွေးနွေးခဲ့ကြောင်းဖော်ပြပါရှိပါတယ်ရှင်။